ယခုချိန်ခါမှာသင်္ကြန်ကမ္မထာသင်္ကြန်မှာဖြစ်ပါတယ်သင်္ကြန်ကမ္မထာသင်္ကြန်လေဆိုတာတိဒံအချိန်တတ်မှတ်ပြီးတော့သင်္ကြန်လို့ခေါ်မယ်သင်္ကြန်ဟာအချိန်မတတ်မှတ်ခြင်းလည်းပဲတဏှာနဲ့တဏှာကိုကြွားနှံနေတဲ့အချိန်တိုင်းဟာသိဉာဏ်ကမ္မထာသတ်မှတ်ရမှာဖြစ်ပါတယ်ဒီချိန်မှာယောဂိညာသိဉာဏ်ကမ္မထာစိတ်ကံကိုအလုံးစိတ်တော်တဲ့အချိန်ဖြစ်ပါတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာမိမိတို့ရဲ့ဆောင်းလဲမှာအိစ္ဆကဘိဇေဝဘုဒ္ဓကတော်ဆိုခြင်းဖြင့်အချင်းကိုသဟာတာမဖြုံးတိကြပဲနဲ့ဈဉ္ညာကမ္မထာများဒီပြန်ပြရမှာဖြစ်ပါလေဈဉ္ညာကမ္မထာဆိုတာဈဉ္ညာဆိုတာကလမ်းလျှောက်ခြင်းကမ္မထာဆိုတာကတရားတော်ကိုခြင်းတရားရှုမှတ်ခြင်းသတိပဋ္ဌာန်ခြင်းခြင်းဒီလိုလေးပြရပါမယ်လမ်းလျှောက်ခြင်းဣရိယာပုံနဲ့တရားနှလုံးသွင်းနေမယ်လမ်းလျှောက်ခြင်းဣရိယာပုံနဲ့တရားရှုမှတ်နေမယ်သတိပဋ္ဌာန်ခိုင်းနေမယ်ဆိုရင်အဲ့ဒါသိဉာဏ်ကမ္မထာဖြစ်ပါတယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာယခုချိန်ခါမှာသတိပဋ္ဌာန်ခိုင်းပြီးတော့လမ်းလျှောက်ခြင်းဣရိယာပုံကိုဆောင်ရွက်ကြရမယ်။ပထမဆုံးမိမိရောက်နေတဲ့နေရာကနေပြီးတော့နေရာအတိုင်းတာကလေးကိုသတ်မှတ်ထားတာကြည့်တခြားကိုဖြစ်စေတင့်တော်တဲ့မြေကြောင်းများဆုံရောက်ခလုတ်ကင်းတဲ့အရာကိုဖြစ်စေနေရာဒီသာကလေးကိုသတ်မှတ်ပြီးတော့ဒီနေရာကလေးမှာသိညာကမ္မတာသိဖြတ်မယ်လို့အဲ့ဒီကိုဆုံးဖြတ်လိုက်ပါဆုံးဖြတ်ပြီးဒီနေ့တစ်ပြိုင်တည်းခြေဆောင်ကလေးရစိတ်ကလေးကိုသုစည်းမျက်လွာလေးချထားဟိုကြည့်ဒီကြည့်ဘယ်ကောင်မှမကြည့်ဘူးဘယ်ကောင်မှအာရုံမပြုတ်ဘူးကြွားနှမ်းနေတဲ့လမ်းစီတစ်လျှောက်ကိုပဲအာရုံပြုတ်မယ်အဲ့ဒီလိုစိတ်ဆုံးဖြတ်ထားပြီးတော့လေးတော်ခမ်းမြတ်အရာကလေးကိုမျက်လွာလေးချပြီးတော့အာရုံစိုက်ထားမိမိရဲ့စိတ်ကိုတော့ကြာနာနေမဲ့ကျုပ်ခန္ဓာအမှုရာပေါ်မှာတတိလိကထာပြီးပါအဲ့ဒီတော့တတိလိကထာပြီးပြီဆိုရင်ဘယ်ခြေတော့ကိုပဲဖြစ်စေညာခြေတော့ကိုပဲဖြစ်စေခြေတော့တစ်ခုခုကိုစတင်ပြီးတော့ကြာနာပြရမှာဖြစ်ပါတယ်ကြာနာတော့မယ်ဆိုတာနဲ့တပြိုင်နက်ကြာနာတော့မယ်လို့စိတ်ကလေးဖြစ်ပေါ်လာတာကိုတတိကပေးလိုက်ညာခြေတော့ကစကြွရနဲ့ညာခြေတော့ဘယ်ခြေတော့ကစကြွရနဲ့ဘယ်ခြေတော့စတဲ့ကြွားနှမ်းဘယ်ခြေတော့ကလေးကိုအာရုံပြုလိုက်ပါခြေတော့ကလေးကြွားလာပြီကြွားလာတဲ့ခြေတော့ကလေးဟာသူ့ကြည့်သက်သက်နေတော့ကမိခင်ကိုချန်ထားတယ်ကြွားကျင်တဲ့စိတ်ကလေးပေါ်လာတော့မှခြေတော့ကလေးကြွားလာတယ်ကြွားကျင်တဲ့စိတ်ကနတ်တရားကြလာတဲ့ခြေတော်ကကျုပ်တရားအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေလည်းကြာကျင်တဲ့စိတ်ဖြစ်ပေါ်လာတဲ့အချိန်မှာမိမိရဲ့ခန္ဓာကိုယ်မှာစိတ်ကြောင့်ဖြစ်တဲ့စိတ္တဇဝါယောဓာတ်တွေအနေအမြန်ပြတ်နိုင်ပြီးတော့ပေါ်လာပါတယ်အဲ့ဒီလိုပေါ်လာလိုက်တဲ့နေ့တစ်ပြိုင်နက်အခြားခြားသောကျုပ်တဘာဝလေးတွေကပေါက်ဆက်လာကြတော့ချထားတဲ့ခြေတော်ကလေးကိုအပေါ်မြောက်အောင်ပြောင်းပြန်ပေးလိုက်ပါလေ။အဲ့ဒါကိုခြေနှမ်းနဲ့ဒီလိုခေါ်တယ်။ဒီတော့ယောဂီပုဂ္ဂိုလ်များဟာယောဓမ္မနာဓမ္မကိုသာအာရုံပြုပြီးတော့ရှုကြည့်ကြရမှဖြစ်တဲ့အတွက်ခြေတော်ဆိုတဲ့ပုံပန္နရာကြီးကိုမမြင်စေနဲ့ခြေတော်ဆိုတဲ့ပုံပန္နရာကြီးကိုကြော်ပြီးတော့ဒီပုံပန္နရာကြီးအတွင်းထဲမှာရှိနေတဲ့ကြွတတ်တဲ့သဘောကျေတတ်တဲ့သဘောငြိမ့်တတ်တဲ့သဘောလှုပ်ရှားတတ်တဲ့သဘော အဲ့ဒီသဘောကလေးတွေကိုအာရုံပြုပြီးတော့ကြည့်ပါအဲ့ဒီသဘောကလေးတွေဟာမိမိရဲ့စိတ်ဆန္ဒအားဖြင့်တော့အမျိုးမျိုးဖြစ်နေတတ်ပါတယ်မိမိစိတ်ကကြွကျင်တဲ့စိတ်ပေါ်ရင်အဲ့ဒီသဘောတရားကလေးတွေကကြွပါဖန်တီးပေးတယ်မိမိစိတ်ကလှမ်းကျင်တဲ့စိတ်ပေါ်ရင်အဲ့ဒီသဘောတရားကလေးတွေကလှမ်းကျင်ဆိုတဲ့အမှုများကိုဖန်တီးပေးတတ်ပါတယ်အဲ့ဒီကိုဖန်တီးပေးလိုက်တဲ့အတွက်ပညာတင်ထားတဲ့ဟောဒီပုံပန်းတဲ့ခြေတော်ကြီးဟာအောက်ချထားရတာဒီပြီးတော့အဘောကိုမြောက်တက်လာဖြစ်ပါတယ်။အဘောကိုမြောက်တက်လာပြီးတော့ရှေ့ကိုတိုးသွားတာဖြစ်ပါတယ်။အဲဒီရှေ့ကိုတိုးသွားရတာလည်းပြီးတော့ညီသက်တတ်တဲ့ဝါယောဓာတ်ကဖြန့်ပြီးပြလိုက်ပြီးရွယ်ခြေတော်ကလေးဟာမျိုးပင်ကိုပြန်ပြီးတော့ကျသွားတာတွေ့ရပါတော့တယ်။သာမန်ကြည့်မယ်ဆိုရင်ခြေတော်ကြီးကြွတယ်လှမ်းတယ်ချတယ်လို့ပြောလို့ရမှာပါဒါဟာကာမခန္ဓာလို့ခေါ်တယ်ပဂရိမျက်စိနဲ့မြင်ရတဲ့ပညာရုပ်အတောင်အထည်ကြီးဖြစ်ပါတယ်သို့သော်ယောဂီပုဂ္ဂိုလ်များကယခုချိန်ခါမှာကာမခန္ဓာကိုကြည့်ရမှာမဟုတ်ပါဘူးဉာဏ်မြင်ခန္ဓာကိုကြည့်ရမှာပါဉာဏ်မြင်ခန္ဓာဆိုတာဉာဏ်နဲ့ကြည့်မှသိရမယ်ခန္ဓာကိုပြောတာ။ဉာဏ်နဲ့ကြည့်မှသိရမယ်ခန္ဓာဆိုတာအကောင်းခက်လည်းမရှိဘူးအတုံးခက်လည်းမရှိဘူး။ပုံမှန်ဆိုတာလည်းမရှိပါဘူး။သဘောတရားတသက်ကဖြစ်ပါတယ်။အဲ့ဒီသဘောတရားတသက်ကဉာဏ်နဲ့မြင်အောင်ကြည့်ဖို့လိုတယ်။အဲ့ဒီသဘောတရားတသက်ဟာနံတရားနဲ့ယုတ်တရားကဖြစ်ပါတယ်။သွားခြင်းနေတာကလည်းပေါ်နေတဲ့အမှုရာကယုတ်ခြေတော်ကလေးကြောက်အောင်ဖန်တီးပေးတာကလည်းခြေတော်ကလေးကြောက်အောင်လှောက်ရှားပေးတာကယုတ်နံနဲ့ယုတ်တရားသဘာဝပူးပေါင်းပြီးတော့ကြော်လိုက်ခြင်းဆိုတဲ့အမှုရာကိုဆောင်ရွက်ပေးလိုက်ခြင်းတာဖြစ်ပါတယ်အဲ့ဒီလိုဆောင်ရွက်ပေးလိုက်တဲ့နေ့တိုင်းနဲ့နောက်ထပ်အစ်စ်စ်ပေါ်တဲ့နံတရားကလေးကပေါ်ကြော်နှမ်းနေတဲ့အမှုရာကလေးတွေရှိကိုတိုးနေတဲ့အမှုရာကလေးပဲအောက်ကိုချနေတဲ့သဘောတရားကြီးပဲအဲ့ဒီအမှုရာကလေးတွေရွေးရှားရွေးရှားသွားပြီတဲ့ခင်ဗျာသဘောတရားကလေးတွေတစ်ခုပြီးတစ်ခုပြောင်းလဲပြောင်းလဲသွားတာကိုအသက်အသက်ပေါ်လာတဲ့နံတရားနဲ့ထပ်မံပြီးကြည့်ပြရမှာဖြစ်ပါမယ်အဲ့ဒီလိုကြည့်ပြတဲ့အခါမှာရုပ်ဆိုတဲ့သဘောတရားကလေးကအရှုပ်ခံတရားတည်တည်ပြီးနေတဲ့ဉာဏ်ကိုသိတဲ့နတရားကအရှုဉာဏ်တရားဖြစ်ပါတယ်။အဲဒီလိုပဲမိမိကြွားနှမ်းနေတဲ့အခါမှာပထမတော့ကြွားခြင်းနဲ့စိတ်ကြောင့်ကြွားတယ်၊လှမ်းခြင်းနဲ့စိတ်ကြောင့်လှမ်းတယ်၊ချခြင်းနဲ့စိတ်ကြောင့်ချတယ်။နာဂရည်ဖြစ်တဲ့ယောဂနာကလိုက်တယ်။ဒါပေမဲ့အရှင်ရသွားတဲ့အခါကျတော့ကြွားခြင်းနဲ့စိတ်တွေလှမ်းခြင်းနဲ့စိတ်တွေတိတဲ့ပေါ်လာတာကိုသတိမထားမကြောက်ဘဲနဲ့ခြေတော်ကလေးကြွားလာတယ်ကြောင်လာမှသိတယ်ခြေတော်ကလေးရှိကိုတိုးသွားရင်တိုးသွားမှသိတယ်ခြေတော်ကလေးအောက်ကိုချရင်ချာမှသိတယ်ယုတ်တရားကရှိကသွားနန္တရားကတော့ကလိုက်ပြီးတော့ချက်ချက်မသွားတည်ပြီးနေတဲ့သဘောပေါက်တယ်အဲ့ဒါလို့တည်ပြီးလိုက်တဲ့အခါရေရှားနေတဲ့ယုတ်ပြီးအကြောင်းတရားဖြစ်ပါတယ်တည်ပြီးပြီးနေတဲ့နန္တရားကလေးကအကျိုးတရားဖြစ်ပါတယ်အကြောင်းနဲ့အကျိုးဒီတရားတစ်ပါးမိမိရဲ့သန္တာမှာပူပေါင်းပြီးတော့ဆောင်ရွက်နေကြတယ်လို့အဲ့ဒီလိုသဘောပေါက်လိုက်ပါအဲ့ဒီအခါမှာမိမိကတဏှာချင်းတဏှာချင်းနှာနေတဲ့ရုပ်ခန္ဓာရုပ်ရဲ့သဘောပြည့်ပြည့်ပြင်းနေတဲ့နာခန္ဓာနာရဲ့သဘောအဲ့ဒီသဘောတွေကိုခြုံငုံပြီးတော့ဟောတာယုတ်တရားနဲ့တရားကြွနှံ့ခြင်းဆိုတဲ့အမှုရာကိုဆောင်ရွက်နေကြတယ်လို့ဒီလိုထပ်ဆက်ပြီးတော့ပြပြလိုက်ပါဒီလိုပြပြလိုက်ခြင်းအဖြစ်မိမိရဲ့တန်တမ်းပါဘဝမြတ်စွာသန္တရာကသိကြတယ်လေငါသွားတယ်ငါလာတယ်ငါရှင်းတယ်စသဖြင့်ငါဆိုတဲ့ဆွဲလေးဟာတစ်ဖြည်းဖြည်းနဲ့ကင်းကွာသွားပါတယ်ယုတ်သဘောနဲ့နတ်သဘောကိုသဘောပေါက်လာတဲ့အခါနာမ်ရူပပရိစ္ဆေဒဓာတ်လေးကိုရပြီးတော့အမှားမြင်တဲ့ဒိဋ္ဌိအမြင်ကလေးတွေလည်းပဲတစ်ဖြည်းဖြည်းကင်းစင်တော့ပါတယ်။န နာမရူပပရိသေဒဉာဏ်ရတဲ့အချိန်ဟာဒိဋ္ဌိဝိသုဒ္ဓိဖြစ်တဲ့အချိန်ပါပဲဒိဋ္ဌိကင်းစင်တဲ့အချိန်ပါပဲသို့တော့အဲ့ဒီဒိဋ္ဌိကင်းစင်ခြင်းဟာတကယ်တမ်းလုံလောက်ဆုံးပါဝိပဿနာဉာဏ်နဲ့ဖြည့်စင်တယ်လို့ပြောလို့မရသေးပါဘူးဒါပေမဲ့လို့ကြွားသန်းနေတဲ့အမှုရာအပေါ်မှာငါဆွဲသေးတယ်တော့ကင်းနေပါလေပုဂ္ဂိုလ်တ attva ဆိုတဲ့ဆွဲလေးတွေတော့ကင်းနေပါလေငါလည်းမဟုတ်ဘူးသူလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမိမလည်းမဟုတ်ဘူးယုတ်တရားနဲ့နတ်တရားအစဝိညာတာဖြစ်တယ်အဲ့ဒီလိုမိမိစိတ်ထဲမှာခိုင်ခိုင်မာမာဆုံးဖြတ်ချက်ချလိုက်တိုင်းဖြစ်ဆိုရင်အဲ့ဒီယုတ်တရားနတ်တရားတွေရဲ့ဖြစ်သဘောပြေသဘောကိုလည်းပြီးဖို့ရမခက်တော့ပါဘူးဒီသဘောနဲ့သဘောတို့ရဲ့ဖြစ်သဘောဖြစ်သဘောကိုသိပြီဆိုရင်အဲ့ဒါဝိပဿနာဉာဏ်ဖြစ်ပါတယ်။ဒီတော့ဝိပဿနာဉာဏ်ဖြစ်ဖို့ရန်ဆိုတာကပထမဆုံးယောသဘောနဲ့သဘောကိုသိအောင်ကြိုးစားရမယ်။ယောသဘောနဲ့သဘောကိုသိရင်ဒိဋ္ဌိကိလေသာကင်းစင်ပါတယ်။အဲ့ဒီယုတ်ဒီအဲ့ဒီနာဒီဘလို့ဖြစ်လာတယ်။ဘလို့ကဖန်ဆင်းလို့ဖြစ်လာတယ်။ဘလို့ကပြုကျင်လို့ဖြစ်လာတယ်။ပုဂ္ဂိုလ်တ attva ရဲ့ဖန်ဆင်းမှုကိုဒီနေရာမှာလုံးဝမတုံ့တက်ခဲ့နဲ့အကြောင်းကြောင့်အကျိုးတရားဖြစ်နေတယ်အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဖြစ်နေတာပဲလို့အကြောင်းအကျိုးပေါ်မှာဉာဏ်ရှင်းသွားမယ်ဆိုလို့ရှိရင်ဘာကြောင့်ဖြစ်ပါလိမ့်မလဲဆိုတဲ့သံတရားဝိသေကိသာတိတွေလည်းပဲတပြိုင်နဲ့ကင်းစင်သွားမှာဖြစ်ပါတယ်ယုံနာကိုယုံနာမှသိစဉ်တုန်းကဒိဋ္ဌိကိလေသာဖြစ်စဉ်နဲ့အကြောင်းအကျိုးဆက်သွယ်မှုကိုသိတော့ဝိသကိသကိလေသာကဲစင်ပါလေ။ဒိဋ္ဌိကိလေသာဖြစ်စဉ်တဲ့အချိန်မှာဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်။ဝိသကိသကိလေသာကဲစင်တော့သင်္ခါဝိသဒနာဝိသုဒ္ဓိဖြစ်ပါလေ။အဲ့ဒီဝိသုဒ္ဓိနှစ်ပါးဟာဝိပဿနာဉာဏ်ဖြစ်ဖို့ရတဲ့အခြေခံတရားတွေပဲ။ဒီဉာဏ်နှစ်ပါးရသွားပြီဆိုမှကြောက်ရရဲ့ဖြစ်သဘောပြသဘောကိုရှုမြင်သုံးသပ်လိုက်တဲ့ဘုဒ္ဓယာမယဉာဏ်လို့ခေါ်တယ်။ဖြစ်ပြနေတဲ့ယထာဘုဒ္ဓဉာဏ်ဧကံရမှာဖြစ်ပါတယ်။ယထာဘုဒ္ဓဉာဏ်သာရသွားမယ်ဆိုရင်ယောဂီများရဲ့သိညာကမ္မဋ္ဌာန်းစိပြမှုကဝိပဿနာဉာဏ်အဆင့်သို့ရောက်နိုင်ပါပြီ။ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာထိုင်ခြင်းအရိယာပုံမှန်သာဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားနိုင်တာမဟုတ်ခဲ့တဲ့။ယခုလိုသိညာကမ္မဋ္ဌာန်းစိပြတဲ့အချိန်မှာလည်းဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားနေပါတယ်။ပရမသောနာယောရဲ့သဘောကိုပိုင်အောင်ကြည့်ပါ။သွားခြင်းသာကနာတရား၊သွားနေတာကယုတ်တရား၊နာတရားနဲ့ယုတ်တရား၊သွားခြင်းအမှုရာကိုဆောင်ရွက်နေတယ်ဒီလိုပြောချင်ပါ။ဒုတိယအကြောင်းကြောင့်အကျိုးတရားဖြစ်ပေါ်လာဖို့အကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့ဆောင်ရွက်နေဖို့ကိုပြောချင်ပါ။ပရမနာတရားလေးကတော့အကြောင်းကြောင့်ယုတ်တရားကလေးတွေတွေ့ရှားသွားတယ်၊ရင်းသက်သွားတယ်အပေါ်ကိုမြောက်လာတယ်ရှေ့ကိုတို့သွားတယ်အောက်ကိုချလိုက်တယ်ဒါရိဟနာတရားရဲ့ပြောကမပြင်းပါဘူးနာတရားရဲ့အကြောင်းကြောင့်ယောတရားဆိုတဲ့အကျိုးတွေဖြစ်နေတာပါအဲ့ဒီကအကြောင်းကြောင့်ဆက်တဲ့ဘုံကိုသဘောပေါက်လိုက်ရင်အကြောင်းဘောမှဉာဏ်ရှင်းသွားတဲ့အတွက်ဝိသကိစ္စကိလေသာတွေလည်းလုံးဝပြည့်စုံတော့မှာဖြစ်ပါတယ်အဲ့ဒီလိုဒိဋ္ဌိကိလေသာနဲ့ပြင်ဝိသကိစ္စကိလေသာများလို့ရှင်းပြီးတော့မိမိရဲ့ကြွားထမ်းနေတဲ့ရုပ်ခန္ဓာအမှုရာအပေါ်မှာစုစပ်ပြီးတော့ကြည့်လိုက်လို့ဆိုရင်ကြွားထမ်းနေတဲ့ရုပ်ခန္ဓာအမှုရာကလည်းပဲပုဂ္ဂိုလ်တ attva မပါဘူးယောက်ျားမင်းမမပါဘူးသူပေါ်မှာရှိတဲ့မပါဘူးပထဝီယာဘုဒ္ဓသောဝါယောဆိုတဲ့ဓာတိဘအစုဝေးနဲ့ဥသောပြီးတော့ယုတ်တရားကလေးတွေလှုပ်ရှားနေတာပဲယုတ်တရားကလေးတွေမြင်တတ်ကြပါလေအဲ့ဒီလှုပ်ရှားနေတဲ့ယုတ်တရားကလေးဟာတဏှာနဲ့တဏှာကိုယ်ပြောင်းမရှိပါဘူးကြွနေတဲ့ကာလမှာရှိတဲ့ပေါ်လာတဲ့ယုတ်ဒီကြွနေတဲ့ကာလမှာပဲဖြစ်ပေါ်လာပါပဲနှမ်းတဲ့အချိန်ကြီးမရောက်ပါဘူးနှမ်းနေတဲ့အချိန်မှာဖြစ်ပေါ်လာတဲ့ယုတ်ဒီနှမ်းနေတဲ့ကာလမှာပဲချုပ်ပြောင်းပြစီတော့ပါတယ်အောက်ကိုချလိုက်တဲ့အချိန်ကြီးမရောက်ပါဘူးဖြစ်ပေါ်လာတဲ့အချိန်မှာပဲဖြစ်ပေါ်လာတဲ့နေရာမှာပဲအဲ့ဒီယုတ်တရားကလေးတွေချုပ်ပြောင်းပြစီသွားတာဖြစ်ပါတယ်ချုံနေကြတာပါပဲခြေတော်လေးကြွတယ်လို့သိတယ်အသိသိတဲ့ဉာဏ်တရားသည်သိပြီးနေရင်သိပြီးချင်းအဲ့ဒီနေရာမှာပဲချုပ်ပြောက်ပဲသိသွားတာဖြစ်ပါတယ်ခြေတော်ကလေးတန်းတဲ့အချိန် နတရားကြီးပေါင်းကောင်းခြေတော်ကလေးစမ်းတာကိုသိတဲ့တရားကြီးခြေတော်ကလေးစမ်းတဲ့အချိန်မှာအသိဖြစ်ပေါ်လာတာဖြစ်ပါတယ်အဲ့ဒီနတရားကလည်းပဲခြေတော်ကလေးစမ်းတော့မှပဲဖြစ်ပြီးတော့လမ်းတော့မှပဲချုပ်ပြောက်ပြစီတော့ပါတယ်ခြေတော်ကလေးအောက်ကိုခြားလိုက်တဲ့အချိန်အထိပေါင်းတော့ပါခြေတော်ကလေးအောက်ကိုခြားလိုက်တဲ့အချိန်မှာနတရားကလေးကအသိဖြစ်ပေါ်ပါတယ်အဲ့ဒီလိုပေါ်လာတဲ့နတ်တရားကလည်းပဲအဲ့ဒီအချိန်မှာပဲဖြစ်ပြီးတော့အဲ့ဒီအချိန်မှာပဲပြတ်သွားတာပါ။နောက်ခြေတမန်သမ်းတဲ့အချိန်အထိခိုက်ခိုက်တည်တတ်နေတဲ့နတ်တရားရဲ့သုံးတရားမရှိပါဘူး။ဒီတော့ယုံတရားကလေးတွေကလည်းဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်။နတ်တရားကလေးတွေကလည်းဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်နဲ့အမြဲတမ်းပေါက်ပြဲပြစီနေတဲ့သဘောတရားကလေးတွေပါပဲ။ညာတဲ့မှာအချိန်ချင်းသုံးသပ်လိုက်နိုင်တယ်ဆိုရင်အဲ့ဒါဝိပဿနာဉာဏ်ဖြစ်ပါလေ။အေးအဲ့ဒါကြောင့်ယောဂီဘောဓတော်ကောင်းတို့ဟာထိုင်ရင်းအိယာပုံပါသာဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားလို့ရတယ်လို့မထင်မှတ်ပဲလေ။ယခုလိုသိညာကပ္ပဒါဆက်ပြနေတဲ့အခါမှာလည်းဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားလို့ရတယ်ဒီလိုသဘောပေါက်ပြီးတော့ဖြစ်ပြနေမြင်အောင်ကြည့်ပါ။ဖြစ်ပြတယ်မဟုတ်အောင်ကြည့်ပါ။ဖြစ်ပြတယ်ဆောက်အောင်ကြည့်ပြီးတော့စင်ညာကပ္ပဏစီချမ်းတဲ့အချိန်မှာပဲလေဖြစ်ဖြစ်လေးမင်းဖြစ်ဖြစ်လေးမောဖြစ်ဖြစ်လေးဆောင်းနေရဲ့သောတာပတ္တိမဉ္စရာအောင်နိဗ္ဗာန်ချမ်းသာမျက်ပေါက်ပြွင့်နေအောင်ကြိုးစားကြပါလို့ခေါင်းကြီးများတိုက်တော်လိုက်ပါလေ